VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရှင်ကျွန်မဆုမြတ်မမဗြိတိန်နိုင်ငံမှာ Pfizer ဆေးလုပ်ငန်းကြီးကထုတ်လုပ်တဲ့ COVID ကာကွယ်ဆေးတွေကိုရှေ့သတင်းပတ်အင်္ဂါနေ့ကစပြီးတော့သတ်မှတ်ထားသူတွေကိုအစဉ်အဆက်ဆေးထုတ်ပြီးတော့မှာဖြစ်ပါတယ်ဗြိတိန်နိုင်ငံရဲ့ဆေးနဲ့ဆေးဝါးပစ္စည်းကြီးကြပ်ရေးဌာန MHRA ရဲ့အကြံပြုချက်နဲ့ Pfizer နဲ့ BioNTech စမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးတွေကိုဗြိတိန်အစိုးရကခွင့်ပြုလိုက်ပြီးတဲ့နောက်မှာအခုလိုမျိုး COVID ကာကွယ်ဆေးတွေကိုစတင်ထုတ်ပြီးတော့မှာပါCOVID ကာကွယ်ဆေးကိုဗြိတိန်နိုင်ငံမှာပထမဆုံးစတင်အသုံးပြုရမှာနဲ့ပတ်သက်လို့ဗြိတိန်နိုင်ငံ Leeds မြို့ကသမားတော်ကြီးဒေါက်တာတက်ကိုကိုကိုဆက်သွယ်မေးမြန်းထားပါတယ်ပထမဆုံးကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ NHS ကဆရာဝန်တွေကိုဘယ်လိုမျိုးညွှန်ကြားချက်တွေထုတ်ပြန်ထားသလဲဆိုတာကိုဒေါက်တာတက်ကိုကိုကအခုလိုစဖြေပါတယ
် MHRA ပေါ့နော်ဒီ America မှာတော့ FDA နဲ့ဒီ equivalent ဖြစ်တဲ့ body တခုပေါ့ဒီကနေပြီးတော့ခွင့်ပြုလိုက်ပါတယ်Tuesday ကိုစထိုးပါမယ်အင်္ဂါနေ့ကိုစထိုးပါလိမ့်မယ်စထိုးမှာတော့ဘယ်လိုထိုးမလဲဆိုတော့ပေါ့နော်ဒီနည်းနည်းဟွာပေါ့နော်ပိုးပွားရေးတာပေါ့နော်ဒီမှာတော့ nursing home ပေါ့ care home လို့ခေါ်တယ်ပိုးပွားရေးတာမှာနေတဲ့အဖို့ဖွားတွေရယ်ပြီးလို့ရှိရင်အဲ care home တွေမှာအလုပ်လုပ်တဲ့ care rest တွေပေါ့နော် window နေပြီးလို့ရှိရင် nurse တွေအဲ့သူတွေနေစထိုးမယ်ပြီးလို့ရှိရင်ဒုတိယအတုံးနေနဲ့ကျွန်တော်တို့တွေပေါ့နော် NHS နဲ့ဒီမှာ social services လို့ခေါ်ပါတယ်လူမှုဝန်ထမ်းအဖွဲ့အစည်းတွေနဲ့သူတို့တွေကိုဟွာပေါ့နော်သူတို့တွေကိုဒုတိယအတုံးနေနဲ့ထိုးပါမယ် plus ပြီးအဲ့မှာအဲ့ဒီလူတွေနဲ့အတူတူအသက်80အထက်ပေါ့နော်မိမိအိမ်မှာမိမိနေထိုင်တဲ့အဖို့ဖွားတွေအကုန်ပါပါမယ်ထိုးမယ်ပြီးတော့မှတဆင့်ချင်းပေါ့နော်နောက်တဆင့်ကအသက်85နှစ်အထက်ရယ်ပြီးရင်ယောဂအခန်းရှိတဲ့လူတွေရယ်အဲ့ဒါမျိုးဦးစားပေးမယ်ပြီးနောက်80ပေါ့လို့သွားမယ်သူတို့အခုတတ်မှတ်ထားတာတော့နောက်အပတ်ကိုတဲ့သူတို့7သိန်းလောက်ရအောင်ထိုးမယ်လို့ပြောပါတယ်ပြီးလို့ရှိရင်ပေါ့နော်ဒီနှစ်မကုန်ခင်မှာတော့တဲ့သူတို့လေးသန်းတော့အနည်းဆုံးပြအောင်ထိုးမယ်လို့သူပြောပါတယ်ပြီးလို့ရှိရင်တော့ဖြည်းဖြည်းချင်းပေါ့နော်ဒီသူတို့တတ်မှတ်ထားတာတော့အသက်50အထက်လောက်ကိုတဲ့ဒီဟိုပေါ့ February လကုန်ကကိုပြီးထိုးမယ်လို့ခန့်မှန်းထားပါတယ်တဲ့ပြီးလို့ရှိရင်ပေါ့နော်ဒီ summer ရောက်လို့ရှိရင်တနိုင်ငံလုံးအပြီးဒီနွေရာသီရောက်လို့ရှိရင်တနိုင်ငံလုံးအပြီးထိုးမယ်လို့သူခန့်မှန်းထားပါတယ်ဒါပေမဲ့လည်းထုတ်စံတိုင်းပဲအစိုးရဟိုလုတ်ထားတယ်တစ်ခါလေကြတယ်နှောင့်နှေးတာတွေတော့ရှိနိုင်ပါတယ်ပေါ့နော်ပြီးလို့ရှိရင်သူတို့ကဒီ Pfizer လုတ်တဲ့ဆေးက -70 degree မှာထားမှာဖြစ်တဲ့အတွက်နေရာတွေအခက်ခဲပေါ့နော်ဘာလို့လဲဆိုဆေးကကိုချင်းလို့ကျွန်တော်ခေါ်ပါတယ်ထားမယ့်နေရာနည်းနည်းသူကရမ်းကိုအေးချိန်ရမ်းမြင့်မှာဖြစ်တဲ့အတွက်သူတို့တတ်မှတ်ထားတဲ့နေရာတွေပေါ့နော်အခုဒီ UK မှာဆေးရုံ50ရွေးလိုက်တဲ့အဲဒီဆေးရုံတွေထဲမှာအဲအဲဒီထိုးရမယ်ပေါ့ပြီးလို့ရှင်နောက် GP surgery တွေပေါ့နော်ဟိုဟာဆေးကနေပေါ့နော်ပြီးလို့ရှင် pharmacy တွေပြီးလို့ရှင်နောက်ဆိုးရနေပြီးတော့ထူထောင်ပါလိမ့်မယ်ဒီဟိုဟာ immunization center ဆိုတဲ့ဟာမျိုးကြီးပေါ့နော် vaccine center ပေါ့နော်အဲ့ဒါကာကွယ်ဆေးထိုးတဲ့နေရာတွေဥပမာဘောလုံးကွင်းတို့ conference center တို့လိုမျိုးမှာထိုးရမယ်အဲ့လိုမျိုးသူစီစဉ်ထားပါတယ
်ဆိုတော့နောက်တစ်ခုကဒီ COVID ကာကွယ်ဆေးတွေကဒီနှစ်ဆင့်ထိုးရမယ်ပေါ့နော်နှစ်ခါထိုးရမယ်လို့နားလည်ထားပါတယ်ဆိုတော့အဲ့ဒီဆေးတွေနဲ့ပတ်သက်လို့ဒီ side effect တွေပေါ့နော်ဘေးထွက်ဆိုးကျိုးတွေဘာတွေရှိတယ်ဆိုတာမျိုးရောအာတတိထားဖို့အတွက်ညွှန်ကြားထားတာမျိုးရှိပါလားရှင
်ကျွန်တော်တို့အခုပေါ့တော့ဟိုအခု flu jab ထိုးရဲဆိုတာလေဟိုကတုတ်ကွေးယောဂကာကွယ်ဆေးနဲ့သူနဲ့တူပါပဲတဲ့ဘာမှအထူးတလည်းဟိုပေါ့နော်ပိုဆိုးတာမရှိပါဘူးတဲ့အရန် safe ဖြစ်ပါတယ်လူတိုင်းထိုးတယ်မှာလို့ပြောပါတယ်အခုတို့ကတေချာ safe ဖြစ်လို့တေချာချာပေါ့နော်တကယ်ကိုသုံးတင့်လို့ကိုဒီကဘာကာယောဂါဖြစ်တဲ့အတွက်ကာယောဂါကိုနှိမ်နှင်းဖို့ဆိုတော့ကာကွယ်ဆေးနဲ့ပဲနှိမ်နှင်းလို့ရပါတယ်ပြီးလို့ရှိရင်နောက်တစ်ခုကပေါ့နော်ဘာလဲဆိုတော့ဒီအဲ့လိုမျိုးကာကွယ်ဆေးထိုးမှသာလျှင်ဒီပြည်သူလူထုတွေအကုန်လုံးတယောက်နဲ့တယောက်ကြားမှာမပြတ်အောင်ထိန်းနိုင်မယ်ပြီးလို့ရှိရင်နောက်တစ်ခုက side effect ပေါ့နော်ဒီဆိုးကျိုးကဘာမှမရှိသလောက်ပဲနေပါတယ်ကျွန်တော်တို့အခုဒီတုတ်ကွေးကာကွယ်ဆေးထိုးသလောက်ပဲဒီပေါ့နော်တယိုးတယီလေးဖြစ်တာတော့နည်းနည်းဒီဟိုပါပေါ့ဒီအကျော်အဆက်လေးနာတာတို့ဘာလို့ပေါ့နော်ပြီးလို့ရှင်ဒီကြွက်သားလေးတွေနာတာတို့ပြီးရင်ဒီဟိုဟာတုတ်ကွေးလေးဖြစ်တယ်လို့ပေါ့နော်နှာချီတယ်လို့လို့ဘာလို့ဒါမျက်လောက်နဲ့ပဲပြီးမယ်လို့ပြောပါတယ
်ကျေးဇူးတင်ပါတယ်ဒေါက်တာတက်ကုတ်ကိုရှင်ခုလိုမျိုးအချိန်ပေးပြီးတော့ဖြေတာ
ဟုတ်ကဲ့